၈လေးလုံးဒီမိုကရေစီရေတော်ပုံကြီးကိုဒီကနေ့ပြည်သူတွေမှတ်တရရှိစေဖို့နဲ့အသက်ပေးကြဆုံးသွားခဲ့ကြတဲ့ရဟန်းရှင်လူကျောင်းသားပြည်သူတွေကိုရည်စူးကဒီကနေ့မနက်ပိုင်းမှာရှမ်းပြည်နယ်တောင်ပိုင်းမှာရှိတဲ့ညောင်ရွှေရက်ဆောက်နမ်ဆန်မြို့နယ်တွေကမြို့သားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တွေကဖုန်းတော်ကြီးကျောင်းတွေမှာစွန့်ကပ်လှူဒါန်းမှုတွေလုပ်ခဲ့ကြသလိုတောင်ကြီးမြို့မှာလည်းပြုလုပ်ခဲ့ပါတယ်ရှစ်လေးလုံးရေးတော်မုံကြီးမှာရဟန်းပြိုဥက္ကဋ္ဌတာဝန်ယူခဲ့ပြီးထောင်နှစ်ကြိမ်ကြာခံခဲ့ရတဲ့တောင်ကြီးမြို့ကဆရာတော်ဥခွေမာနန္ဒသတင်းသုံးနေတဲ့စိတ်ပန်းရက်ွက်လောကမှန်အောင်ကြောင်းတိုက်မှာဒီကနေ့နေ့လယ်၁၇နာရီခွဲကစွန့်ကပ်ခဲ့ကြတဲ့အကြောင်းတောင်ကြီးမြို့နယ် NLD အတွင်းရေးမှူးဒေါခင်မုံမုံက RFA ကိုအခုလိုပြောပါဗျာ
။ရှစ်လေးလုံးတပိတ်စခန်းလုံးကရဟန်းပြိုဥက္ကဋ္ဌလုပ်ခဲ့တဲ့ဆရာတော်ဥခွေမာနန္ဒရဲ့အကြောင်းကိုကျွန်တော်တို့သွားပြီးတော့စွန့်ကပ်ပါတယ်။သင်္ကန်းတွေဖြည့်ဖက်တဲ့လူပါတယ်။ကြာဆုံးသွားခဲ့တဲ့ရဲဘော်ရဲဘက်တွေသံဃာတော်တွေဖြစ်ဖြစ်ကျောင်းသူကျောင်းသားတွေအတွက်အမြကမ်းဝေရည်စက်ချပေးပါတယ်။ဆရာတော်ကလည်းဒီရှစ်လေးလုံးကနေပေးလိုက်တဲ့သမိုင်းမေတ္တာဝင်ကိုပြီးမြောက်တဲ့ဒီဆက်လက်ဆောင်ရွက်ရမယ်။ဒီရှစ်လေးလုံးကကျွန်တော်တို့အတွက်ကြာဆုံးတာမဟုတ်ဘူး။လမ်းစာကိုကျောင်းသူကျောင်းသားတွေကပေါ်ဆောင်ပေးခဲ့တာဖြစ်တဲ့အတွက်ကြောင့်သူတို့ချခဲ့တဲ့လမ်းကိုကျွန်တော်တို့ကပြီးဆုံးမိတိုင်အောင်ဆက်လက်ဆောင်ရွက်သွားကြဖို့ဆိုပြီးတော့ဆရာတော်ကဟောကြားပါတယ်ရှင့်။
အလားတူ AR တိုင်းဗိုလ်ကလေးမျိုးနယ်ကမြို့သားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တွေကလည်းရှစ်လေးလုံး23နှစ်မြောက်အထိမ်းအမှတ်အနေနဲ့မြို့ရင်းမှာရှိတဲ့အောင်စက်ကြဖရားမှာဒီကနေ့မနေ့၈နာရီကစွတော်မှုတွေလုပ်ခဲ့ကြသလိုဝန်ထမ်းချင်းအထိမ်းအမှတ်ဖြစ်ပြည်သူတွေကိုအမဲရောင်ရင်ဒိုးတစိုက်တွေဝေငှားခဲ့ကြတယ်လို့ NLD ဥက္ကဋ္ဌဦးအောင်ခင်ဘိုးကပြောပါတယ်
ဒီမနက်ကနေနဲ့ဖိနစ်တစ်ခုပြောင်းနေတဲ့နေမှာဒီကတော့တကယ်တည်းရှီလေးလုံးနေတိမ်မှမမေ့ဘူး။ဒီရှီလေးလုံးကျောင်းသားကောင်းဆောင်များနဲ့ထောင်တီးတီးမှာနိုင်ငံရေးယုံကြည်ချက်ကြောင့်ပြည်ညာကနေရတဲ့နိုင်ငံရေးကျင်းသားအလုံးဉာဏ်လုံးလွတ်ပြေးမှုသောက်စက်ပြပြောင်းသွားပြီးတောင်းရေးကျန်းစီနေကပ်ပြီးတော့ကျွန်တော်မြေတာပို့ထားခဲ့ပါတယ်။ဒီဝန်ထမ်းရောင်းတိမ်မှအနေနဲ့ကျွန်တော်တို့ပြည့်အနေစားလေးတွေကိုပြည်ကံတုံညှပ်ပြီးတော့ရင်တို့စိတ်ကြီးလုပ်ပြီးတော့ဒီလူကို300လောက်ထိခဲ့ပါတယ်။ဒီလူကလည်းဂျင်းမာထုတ်ပြီးတော့ဝန်ထမ်းချင်းတိမ်မှကိုပြတ်ကြပါတယ်။
ရန်ကုန်တောင်ပိုင်းခရိုင်တွန်တင်းမြို့မှာလည်းရှစ်လေးလုံးရေးတော်ပုံကြီးကိုမမေ့ပြောက်စေဖို့နှိုးဆော်တဲ့အနေနဲ့ကျူရှင်စရာဦးအောင်ဖေကဒီကနေ့မနေ့၈နာရီမှာမြို့ရင်းလူစီကားရနေရာတွေကိုလှည့်လည်ပြီးတကူတော်ဆန္ဒထုတ်ပေါ်ခဲ့တဲ့အကြောင်းအခုလိုပြောပါတယ်
ကျွန်တော်အင်ကြီးဒီချက်အဖြူအရှိမမှာကြည့်ရရှိလိုက်88ဒုမမေ့ဆိုရယ်ဆရာန်ကြီးတယ်ကျောကုန်းမှာလည်းခြေလေးလုံးနဲ့ဒုမမေ့ဆိုရယ်ဆရာန်ကြီးတယ်မဟုတ်ရင်မခံဘူးဆိုရယ်ခြေလေးလုံးဖိတ်တက်ကြည့်ဦးမမေ့ဖို့တက်ကိုစောက်ရဲငယ်အရွယ်200ကျော်လောက်မှာခြေလေးလုံးနဲ့ဒုမမေ့ခြေပြီးတော့အဲ့ဒီဆောင်ရွက်တွေကိုလူတို့လိုက်လံပြုစောတဲ့အနေနဲ့လိုက်ပြီးပြန်ပါတယ်ပြီးတော့ကျွန်တော်ဖြေစံတော်ဘရားကိုတက်သွားပြီးတော့မွေးနံ့တော့ခြေတောင်းစလို့မှာခြေလေးလုံးရေတော်ကုန်းတော့ကြာဆုံးသွားတဲ့အန်းရှင်လူចောင်းသားကောင်းကိုဆူတောင်းမြတ်တာပို့ရယ်ငွေကြေးနာများအားလုံးအမြန်ဆုံးလုပ်ဖို့လေကျွန်တော်ဆူတောင်းပါတယ်ပြီးတဲ့အခါခေါင်းလုံးမှာရှစ်ချက်ထိုးပြီးတော့ပြန်ဆင်းလာခဲ့ပါတယ်
ဆရာဦးအောင်ဖေဟာ1988ခုနှစ်ရေတော်ပုံကာလအတွင်းမှာကျောင်းဆရာဘွားကနေကျောင်းသားပြည်သူတွေနဲ့အတူတက်တက်ကြွကြွလက်တွဲပါဝင်ခဲ့သူတဦးဖြစ်ပြီးဒီလိုပါဝင်ခဲ့တဲ့အတွက်ကျောင်းဆရာအဖြစ်ကနေရန်နာခံခဲ့ရသူဖြစ်ပါတယ်။အဲဒီနောက်မြို့နယ်အတွင်းကကျောင်းသားလူငယ်တွေကိုကျူရှင်ဆရာအဖြစ်ပညာသင်ကြားပေးနေရမှာနိုင်ငံရေးနဲ့ပတ်သက်ပြီးတကူတော်ဆန္ဒပြလှုပ်ရှားမှုတွေမကြာခဏမြို့နယ်တွင်ဆောင်ရွက်နေတာကြောင့်ဒေသခံအာဏာပိုင်တွေကကျူရှင်ပြောက်ွက်လိုင်စင်ကိုပါအသိမ်းခံရသူတဦးဖြစ်ပါတယ်ခင်ဗျာ။